ီမနက်ငယ်လက်ရှိခေါင်းဆောင်ပိုင်းကိုဆရာဘယ်လိုသုံးသပ်လို့ပါလဲ
ကျွန်တော်မြင်တော့ခေါင်းဆောင်ပိုင်းမှာရပ်သားဘက်ကတော့ဒေါက်ဆန်းစုကြည်နေရာကိုစစ်ကမဲ့လူတွေအခုလောက်တည်းကနေပြီးတော့ကျွန်တော်တို့မြင်သိနေပြီကျွန်တော်တို့တော့မမြင်သေးဘူးဘဒုဒေးဆိုတာကိုခံမှန်းလို့ရပ်တင်နေပြီဒါကြီးလည်းမရသေးဘူးဆိုတော့ခေါင်းဆောင်ပိုင်းမှာလည်းပဲကျွန်တော်တို့မမမရင်းတော့အာနာကျင်စနစ်ဆိုတာတယောက်ပြောရင်အကုန်လက်ခံတယ်မမမမပေါ့ဗျာဆိုတော့အဲ့ဒီဟာမျိုးဟာဟိုအစင်လာကြီးလို့ဖြစ်အယိုးဆွဲလာတာပေါ့ဗျာဆိုတော့အဲ့ဒါလေကျွန်တော်ရဲ့အားနည်းရပဲအဲ့ဒီမှာဟိုကျွန်တော်အဲ့ဒီစာအုပ်ထဲမှာလည်းကျွန်တော်ပြောထားတယ်ကျွန်တော်အသားလွှင့်ဆောင်ပါတစ်ခုမှရေးထားတယ်အဲ့ဒီ2013ခုနှစ်ကအဲ့ဒီ Lutheran World Federation ဆိုတာပမာပြည်ရအယတားအဖွဲ့တွေကိုလာလေ့လာတော့အယတားအဖွဲ့တွေတည်းမှာလူတူဦးကသာဆုံးဖြတ်တာကိုနာခံတဲ့အချက်ရှိတယ်တဲ့အဲဆုံးဖြတ်ထဲမှာပါဝင်ဆွေးနွေးပြီးတော့အခွင့်အလမ်းတိတ်ပြီးတော့မယူကြဘူးတဲ့ပြောရဆိုရမှာပြောရဆိုရမရှိဘဲနဲ့ငြိမ်ခံနေတဲ့အတွက်ဒီအပြန်အလှန်ဆွေးနွေးမှုမရှိဘူးဆိုပြီးတော့သူတို့ရေးထားတယ်အဲ့ဒါသာမန်အယတအဖွဲ့အစည်းလေးစီဒီ civil society မှာဖြစ်နေတာဆိုတော့အဲ့ဒီမှာ article ဖြစ်တဲ့လူပေါ့ဗျာဉာဏ်ပညာထက်မြက်သူတူသူကပြောတဲ့လူသူကပဲလွှမ်းမိုးသွားတာပဲဗျာဆိုတော့နိုင်ငံရေးမှာလည်းကျွန်တော်မြင်တော့အဲ့လိုဖြစ်နေတယ်အဲဒေါ်စားစုကြည်ကိုဒီ intellectually မမိနိုင်တဲ့လူမရှိဘူးပေါ့ဗျာအဖေအရှင်နဲ့သူ့ရဲ့ဒီမျိုးရိုးဇာတိရလည်းရှိသေးတယ်။တော့အဲ့ဒါနဲ့သူ့ကိုကြော်နိုင်တဲ့လူမရှိတော့အရာဖက်မှလည်းသူတယောက်တည်းအုပ်ချုပ်တယ်လို့ဖြစ်နေတာပေါ့
။ထိုင်းနဲ့ရှင်တချို့ပညာရှင်တွေကထိုင်းမှာရှိနေတဲ့ဘရင်စနစ်ဟာဒီမိုကရေစီအတွက်အထောက်ပံ့ဖြစ်တယ်။တချို့ကတော့အဟန့်တဖြစ်တယ်လို့ပြောကြပါတယ်။ဆိုတော့ဘရင်စနစ်ဆိုရင်တော့တယ်ဥ္စာမင်းသဘောသူတို့ဆီမှလည်းတော်တော်များများဘရင်လက်ထက်မှာအနာရှိနေတယ်ဆိုတော့ဆရာတော်ကဘယ်လိုနှိုင်းရှင်လို့ပါလဲဆရာ
။ကျွန်တော်တို့မှာတော့အဲ့လားရှိတော့အဲ့ဒီနေရာမှာဟိုအခုအမြဲဝေးနေတာစစ်တပ်ပေါ့ဗျာစစ်တပ်ကအဲ့လားဝေးနေတာပေါ့ဒါပေမဲ့သူ့ရဲ့ဟိုထိုင်းဘရင်စနစ်မှာနိုင်ငံရေးတွေပါဒီမှာသူကအကြီးအကျယ်သူကဆွတ်ဖက်လीမရှိဘူးပေါ့ဗျာဒါပေမဲ့ဘရင်စနစ်ကိုစန့်ညင်တဲ့လူဆိုရင်စစ်တပ်ကလည်းစန့်ညင်တာပဲဟိုကျွန်တော်တို့အရင်တုန်းကဟိုထိုင်းမှာဟိုတရားဝင်ရွေးကောက်တင်မြောက်ထားတဲ့ဒီတက်ဆင်တို့ဘာလို့တရားဝင်ရွေးကောက်ထားတဲ့အစိုးရကြီးထွက်ပြေးရတဲ့ဘဝကိုရောက်တာလေအဲ့ဒီဘရင်နဲ့စစ်တပ်နဲ့ပေါင်းပြီးလုပ်တာပဲအဲ့ဒီမှာဟိုတော့ဆုံးသွားတဲ့ဒီပင်တင်စုလန်အောင်ဆိုတာသူတောင်မှဟိုဒီတဲမှာအဓိကဇက်ကောင်လို့ပြောတယ်ဆိုတော့ထိုင်းမှာတခုရှိတာထိုင်းစစ်တပ်ကဝင်းဆွတ်ဖက်ပြီးနေအကုန်လုံးကိုသူက institution အားလုံးကိုသူကဖျက်မပြဘူးဗျာသူကသူ့နေရာနဲ့သူနေတယ်သူဘန်တီတောင်နဲ့သူလက်စားတယ်သူတိုင်းပြည်ဘန်နာသူခိုးတယ်ခိုးပြီးတော့သူကနဲ့သူသူ့ဂွင်နဲ့သူနေတာပေါ့ဗျာဆိုတော့တိုင်းပြည်ဒီဘွားကြီးမပြတ်ဘူးကြံတဲ့ဥစ္စာတွေတဲ့ရှိနေတဲ့အတွက်ထိုင်းနိုင်ငံကကြမသွားဘူးဗမာကတော့ဗမာစစ်တပ်ကတော့နေရာတကာပါတော့ဒီဖွင့်ပြီးချောင်းဖြစ်မြင့်မချမ်းသာဆိုလိုပေါ့ဗျာတိုင်းပြည်ကကြံတဲ့အဖွဲ့အစည်းတွေအားလုံး institution တွေပါတယ်အားလုံးအကုန်ချွတ်ချုံကြကုန်တာပေါ့ဗျာ
ဆရာဒီထားတဲ့အထက်မှာစစ်တပ်ဟာဆေးရနာရှင်စနစ်ကျင်သုံးတာတဲ့ဒီပါတီစုံဒီမိုကရေစီအသွင်ဆောင်ပြီးတော့နောက်ကအနာချုပ်ကင်ပြီးတော့နေတဲ့စနစ်ကပူပြီးသက်တမ်းရှိတယ်ဆိုပြောထားပါတယ်ဆိုတော့မြန်မာနိုင်ငံလက်ရှိအခြေအနေကဆရာဘယ်လိုသုံးသပ်လို့ပါလဲအဲ့ဆရာရဲ့အပြောနဲ့နှိုင်းရှင်မယ်ဆိုရင
်အဲအခုလည်းပဲသူတို့ကတော့ဆက်ပြီးတော့ယူထားတဲ့သဘောပေါ့ဗျာတင်ပုံစံတစ်မျိုးနဲ့ပေါ့ဗျာအရင်တော့ကတော့တပါတီအနာရှင်စနစ်ဆိုစစ်တပ်ကလည်းတပါတီဆိုတော့ကွန်မြူနစ်ပုံစံပေါ့စစ်တပ်ကပါတီလည်းလုပ်တယ်ဒါိုင်းနဲ့ပါတီလည်းမမေ့ရရမလုပ်နိုင်ပါဘူးနောက်ဆုံးမေ့ဒီပါတီကိုဆရာနာရှင်ဘုန်နေဝင်းကဖျက်ပြစ်တာနဲ့ဒီပါတီပြတ်သွားတာပဲအခုလည်းပဲအဲ့ဒီပုံစံမျိုးပဲဒါပေမဲ့ဒီပါတီစုံပေါ့ဗျာစစ်တပ်ကအာဏာရှိပြီနဲ့သူကစစ်တပ်နဲ့ပါတီစုံနဲ့လက်တွဲသွားတဲ့သဘောပေါ့အရင်တော့ကတော့စစ်တပ်နဲ့တပါတီဒီတပါတီကစစ်တပ်ကနေထုတ်တာလေကွန်မြူနစ်လူတွေနဲ့လှုပ်တာလေအခုကတော့အယတပါတီဆိုတော့အယတပါတီကနိုင်ငံခြားမှာသာဒီအယတပါတီကဟိုဒေါ်စုအစိုးရဆိုရင်အယတမှာတော့သူ NLD အစိုးရပြောနေတယ်တကယ်တကယ်ကျတော့ဒီ constitution အရာဖွဲ့ထားတဲ့အစိုးရမှန်သမျှအားလုံးဒီ lame duck တွေပဲကြီး lame duck government ပဲအဲ့တော့စစ်တပ်ကဟိုတကယ်တကယ်ဟိုအချက်ချာဟိုတကယ်အချက်ချာအာဟာရတွေယူထားပြီးတော့ကျန်တဲ့ဟာတွေလုတ်ခိုင်းနေဆိုတော့ကျန်တဲ့အစိုးရကဘယ်လုံနိုင်မလဲအဲ့တော့နိုင်ငံတကာမှာရှောက်ဖြေရှင်းတာနိုင်ငံသားရေးဝန်ကြီးကဖြေရှင်းနေတာဒါနဲ့တကယ်တကယ်လုတ်နေတာစစ်တပ်ကလုတ်နေတာဆိုတော့ဒီအစိုးရအမြင်လား lame duck government ပဲအဲ့တော့အနောက်နိုင်ငံမှာဆိုရင်တော့ဒါ lame duck government ပေါ့ဗျာတော်ဒီဟိုဘာခေါ်လဲဟိုအစိုးရဟိုအစိုးရအာဏာအပြည့်အဝမရှိတဲ့အစိုးရပေါ့ဗျာဒါပဲ
ဟုတ်ကဲ့ဒါမဲ့အဲ့ဆိုရင်ဒီပုံစံက ဟိုတုန်းကအနာရှင်စနစ်သက်သက်ပေါ်တပါတီအနာရှင်စနစ်ကပူပြီးသေဆုရှင်မဲ့ဆရာထင်ပါလားကျွန်တော်နှိုင်းရှင်ကြည့်နေတာကြည့်မိတာကအင်ဒိုနီးရှားပေါ်ဆရာအင်ဒိုနီးရှားမှာလည်းပဲဆူဟာတို့ပြုတ်ခါစားကအဲ့လိုပဲဖြစ်ခဲ့ပြီးတော့အခုခါမှာလုံလုံလားလားဒီမိုကရေစီပြောင်းသွားပြီလို့သတ်မှတ်ကြပါတယ
်အဲ့ဒါလည်းတဖြည်းဖြည်းပေါ့ဗျာအခုအင်ဒိုနီးရှားမှာစပြီးတော့ဖွဲ့ခါစားသူဒီမှာစစ်တပ်ပါတယ်စစ်တပ်ပါတော့နောက်တဖြည်းဖြည်းဖြည်းဖြည်းသူတို့စစ်တပ်ကလည်းရှက်လာတယ်တင်ပါတယ်တဖြည်းဖြည်းဖြည်းဖြည်းနောက်ပိုင်းမှာပါလီမန်မှာလုံးဝမရှိတော့ဘူး၊ကွဲသွားတာပေါ့။ဆိုတော့အဲ့ဒါဆိုတော့အင်ဒိုနီးရှားမှာဟိုဘလောက်အထိအောင်စစ်တပ်ကအကျိုးစီးပွားကိုယူထားတယ်လို့မသိဘူးပေါ့။ကျွန်တော်တို့ဒီမှာတော့သူစစ်တပ်ကဒီဟိုသူပြောတယ်ဒုတာဝန်အရေးတွေပါရဲ့ဆိုင်သူအကျိုးစီးပွားကိုပိုကူးဆိုင်တဲ့ပုံပဲ။ဆိုတော့သူအကျိုးစီးပွားကိုဟိုသူထိမ့်သိမ့်တဲ့အတွက်လည်းတိုင်းရင်းသားတွေနဲ့သူညှိနှိုင်းလို့မရတာပဲ။စစ်တပ်ကအကျိုးစီးပွားအများအားရှိနေတယ်။ဆိုတော့ဒီရာလေးဒီနေပြည်တော်ဆိုတာလေခုနကတော့လည်းပေါ့ဗျစစ်တပ်ကသူ့အကျိုးစီးပွားအတွက်သူစောက်ထားတဲ့မြို့တော်ပေါ့စစ်တပ်ကစောက်ထားတဲ့မြို့တော်နေပြည်တော်ကစစ်တပ်ကသူ့အကျိုးစီးပွားကိုသူထိန်းသိမ်းမှုအဲ့တော့အခုတည်းကလည်းနောက်တဲ့အစိုးရတွေကဒီဗိုလ်သားရွှေလိုအုပ်စုကိုထောက်ပံ့နေရတာပဲဟိုငွေဟိုကြက်ပေါင်းဒီတိန်းနဲ့ချီပြီးတော့တိန်းထောင်နဲ့ချီပြီးတော့သူထောက်ပံ့နေရပဲဒီလူတွေကခိုင်စားနေရတာအဲ့တော့ဟိုဘယ်လိုမှလည်းသူတို့ကဒီနေပြည်တော်ကြီးလောက်ထားတဲ့အတွက်ဟိုပြည်သူဆန္ဒပြပွဲဘလောက်ပဲဖြစ်ဖြစ်ဘလောက်ပါပဲလို့သူတို့နဲ့မတိကြိုက်ဘူးပေါ့ဗျာ
ဟုတ်ကဲ့ဆရာကျွန်တော်နောက်ဆုံးသဘောတရားနဲ့ပတ်သက်တဲ့မေးခွန်းတစ်ခုမေးချင်ပါတယ်အခုခါမှာအရင်တုန်းကဒီဒီမိုကရေစီအသွင်ကူးပြောင်းလာတာစစ်တပ်တွေပြုပြင်ပြောင်းလဲတော်လှန်လာတာတဲ့ဆရာဒီ IT information technology စတိုးတက်လာတဲ့နည်းပညာတွေတိုးတက်လာတဲ့ပုံပြီးအချိန်အဟုန်မြန်မဲ့လို့ဆရာပြောပါတယ်ဆိုတော့အဲ့ဒီတော့ဥရောပမှာဆရာပြောခဲ့တဲ့ရာစုနဲ့ချီပြီးတော့ကြာခဲ့တဲ့ဖြစ်စဉ်မျိုးတော့ကြာနိုင်ပါအောင်မလားဆရာမြန်မာနိုင်ငံအပအောင်ပြောတယ်ခုခါမှပိုပြီးရင်းမြန်လာမယ်လို့ထင်ပါလား
အဲ့ဒါလည်းပဲကျွန်တော်ဒီ information technology ရဲ့အသုံးချနိုင်မှုပေါ့ဗျာအသုံးချနိုင်မှုကတောကိုရောက်နိုင်မလားတောတွေရောက်နိုင်မလားတောတိရောက်မလားဘလောက်တိအောင်ဒီဟို information technology ကဟိုအကျိုးရှိမလဲပေါ့ဗျာဟိုအဲ့လိုမျိုးပဲနဲ့ဟိုပေါပေါသေးလျှောက်ပြီးတော့ဆဲဆိုတာတွေနဲ့ပြီးနေမယ်ဆိုရင်တော့အသိဉာဏ်တိုးပွားလာမှာမဟုတ်ဘူးဆိုတော့ဟိုအသိဉာဏ်ပညာပွင့်လင်းမှုပေါ့ဗျာဆိုလိုတာဒါပါပဲအသိဉာဏ်ပညာပွင့်လင်းမှာဒီအမြင်မှန်ကိုရမယ်ဟိုကျွန်တော်တို့ဗမာပြည်မှာဟိုဒီဗုဒ္ဓဘာသာဟိုကိုးကွယ်လာတာနေပေါင်း1000လောက်ရှိနေပြီဗမာလူမျိုးတွေကကုလသည်ဗုဒ္ဓဘာသာရဲ့ဟိုမူရင်းအစစ်အမှန်တရားကိုနားလည်တဲ့သူကနည်းတယ်အဲ့တော့ဗုဒ္ဓဘာသာဆိုတာအုန်နီကင်းနဲ့ဘုရားဆောက်တာလို့ကျောင်းရွှေချတာတို့ဘုန်းကြီးဆုံးကတာတို့ဘယ်လိုပဲအောင်းမိနေတာဟုတ်ရအဲ့တော့ကိုကိုယ်တိုင်ကိုချင်းတရားပြောင်းလဲအောင်တရားကျင့်ရမယ်ဆိုတာဗုဒ္ဓဘာသာရဲ့အနှစ်သာရဒါဟုဘယ်သူမှမသိဘူးဒါဘုရားဟောထားတဲ့ဒီကာလမတုတ်ဆိုတာရှိတယ်ဒီတဲမှာမင်းဘယ်သူမှဒါကိုကိုယ်စီရမလို့ဘယ်သူမှလည်းအားကိုးစီရမလို့ကိုကိုကိုအားကိုးကိုတရားအားထုတ်ရင်းနဲ့ကိုယ့်ရဲ့ဒီအကျင့်တီလာကိုကိုယ့်အကူစောက်တည်ပြီးကိုချင်းတရားကောင်းအောင်လုပ်ရမယ်ဆိုတာအဲ့ဒါလို့ရအင်တာခက်တဲ့လို့ခွေး
ဟုတ်ကဲ့ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကျန်သေးကအဲ့ဒီဒီလူလတ်တန်စာဖြစ်ထွန်းမှုကလည်းပဲအခုခေတ်မှာစီးပွားရေးစတင်ကလည်းပြောင်းလာတယ်ဈေးကွက်စီးပွားရေးအခြေပြုပြီးတော့လှုပ်ရှားလာကြတယ်ဆိုတော့စီးပွားရေးဖွံ့ဖြိုးမှုလည်းမြန်လာတယ်လူလတ်တန်စာအရေးအတွက်တိုးပေါ်မှုလည်းမြန်လာမယ်ထင်ပါတယ်ဆိုတော့ဒါနဲ့စီရင်ကဟိုတုန်းကတည်းပို့ပြီးတော့ဖြစ်စဉ်ကပိုသွက်လာမယ်လို့မဆိုနိုင်ဘူးလားဆရာမျောလင်းနိုင်ပါလားအဲအ
ဲ့ဒါလည်းကျွန်တော်တို့စောင့်ကြည့်ရမှာပေါ့ဗျာအခုလူလတ်တန်စာပေါ်ပေါက်လာတယ်ဆိုတာလေအရင်တော့ကဟိုရေးပေါ်ပြာဟိုရုရှားမှာလို့တရုတ်မှာလို့ဒီမှာချမ်းသာတဲ့ကောင်တွေဟိုခရိုနီတွေပေါ့ဗျာခရိုနီတွေနဲ့ပတ်သက်ပြီးချမ်းသာလာတော့အဲ့ဒီတရားနေဒီကိုတူကိုတကိုပညာနဲ့ပေါ့ဗျာဟိုလှုပ်လာတဲ့လူလက်တန်းစားဘယ်လောက်ရှိမလဲဆိုတာဟိုကျွန်တော်ကြည့်ပြီးစောင့်ကြည့်ဖို့လိုတယ်အနောက်တိုင်းမှာတော့ကျွန်တော်စကားဆက်ပြောရင်ဒီအရင်ရှိစနစ်ပေါ်ပေါက်လာတာနဲ့အတူတူဒီprotestant bother is a protestant ethics or shit เนี่ย protestant ethic ကိုအနောက်နိုင်ငံသိတံပိုးတာတယ်ဆိုတော့ protestant တွေရဲ့ကိုကျင့်တရားပေါ့ဗျာကိုကျင့်ဘာမှမဟုတ်တော့အလုံးမှာအလုံးကိုကြိုးစားမယ်ချိုးချံချွေတာမယ်ဆိုတော့ကိုအားကိုးမယ်အဲ့တော့ဘုရားကိုအားမကိုးဘူးအဲ့လိုမျိုးပေါ့ဆိုတော့အဲ့ဒါ protestant ethic ပဲဆိုတော့ကိုအဲ့လိုကိုကောင်းရကောင်းချောင်းလောက်ကန်စားတော့တဲ့လူနဲ့ဒီယဟန်နဲ့အတူတူပဲမင်းယဟန်ဝင်မှာကိုယ်လည်းသာတာမဟုတ်ဘူးကိုကနဲ့ကိုကောင်းကောင်းနေပြီကိုကျင်တရားနေရင်လည်းယဟန်နဲ့ကိုနေရဒန်တူပဲဆိုတော့အဲ့ဒီသဘောပေါ့ဗျာ protestant ethic က
တော်ရရှိမှာခင်ဗျာဒေါက်တာအောင်ခင်ရဲ့ စိတ်ဓာတ်ဒေါ်လန်ရေးနဲ့အခြားသံလွှင့်ဆောင်ပါများဆွဲဆောက်ကိုရန်ကုန်မြို့တွမြင့်စာအုပ်တိုက်ကထုတ်ဝေတာဖြစ်ပါတယ်။ဒီစာအုပ်မှာပါတဲ့ဆောင်ပါတွေဟာအဓိကအဖြစ်ကျွန်တော်တို့ VOA မြန်မာပိုင်းအသံလွှင့်ဌာနကထုတ်လွှင့်ခဲ့တဲ့ဆောင်ပါတွေဖြစ်ပါတယ်ခင်ဗျာ။